ထိုင်းနိုင်ငံတောင်ပိုင်းဖူခက်နယ်မှာမိုးသက်ထန်စွာရွာသွန်းပြီးမြေပြိုကျခဲ့လို့မြန်မာပြည်အပါအဝင်10ဦးတက်မနဲ့တည်ဆုံသွားတယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်ဖူခက်ကျွန်းမှာရှိတဲ့ဖူခက်နယ်တလွားတောက်ကြနေကဆလို့မိုးသက်ထန်စွာရွာသွန်းပြီးရုတ်တရက်ရေကြီးမြေပြိုကျခဲ့တာလို့ထိုင်းနိုင်ငံတဘာဝဘေးတံကာကွယ်ရေးနဲ့တပ်သားစီဌာနကပြောပါတယ်မြေပြိုကျမှုကြောင့်လူနေအိမ်နဲ့အဆောက်အုံတွေပြိုကျပျက်စီးခဲ့ပါတယ်လောလောဆယ်ပြန်ရထားတဲ့အလောင်းတွေမှာမြန်မာရွှေပြောင်းလုတ်သား6ယောက်ရုရှားစုံတွဲတွဲနဲ့ထိုင်းနိုင်ငံသားတချို့ပါဝင်တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ Chalon, Karon, Moan, KI 3ခုမှာအဆိုးဆုံးဖြစ်ပြီးအင်ဂျင်နီယာကြောင့်မြေပြိုကျပျက်စီးမှုကြောင့်လူပေါင်း400တဲ့မနဲ့ဒုက္ခရောက်နေကြတယ်လို့ဒီနေ့စနေနေ့မှာထိုင်းအစိုးရကထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြေပြိုကျတဲ့ဒေသတွေမှာပျိုကျပျက်စီးနေတဲ့အိမ်တွေ၊ရှင်နုနေအောင်အဆောက်အုံပြည့်အပိုင်းအစတွေကြမှာကယ်ဆယ်ရေးဝန်ထမ်းတွေကအသက်ရှင်ကျန်ရဲ့သူတွေကိုလိုက်လံရှာဖွေနေတဲ့ဗီဒီယိုတွေကိုလူမှုကွန်ရက်တွေမှာမျှဝေကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမ်းရိုးတဲ့ဒေသမှာအခုသတင်းပတ်အတွင်းမုတ်တုံမိုးဇက်တိုက်ရွာသွန်းနေပြီးတောက်ကြနေကမြေပြိုမှုတွေဖြစ်ခဲ့တာပါခင်ဗျာ။